ပြင်သစ်သမ္မတအဖြစ်ရွေးချယ်ခံရတဲ့အမန်နွယ်မက်ခရွန်ကသူရွေးကောက်ပွဲအနိုင်ရတဲ့တင်းနေငွေနေ့မှာပဲဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ဆယ်မိနစ်ကြာဖုန်းဆက်စကားပြောကြားခဲ့ပါတယ်။ဘာလင်မြို့တော်ကိုမကြာခင်လာရောက်မှဖြစ်ပြီးဗြိတိန်နိုင်ငံ EU ကခွဲထွက်မယ့်ကိစ္စနဲ့ပတ်သက်ပြီးတော့လည်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့ဆွေးနွေးသွားမယ်လို့ဆိုပါတယ်။မစ္စတာမက်ခရွန်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေး၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့လည်းစကားပြောခဲ့တယ်လို့သူ့လက်ထောက်တွေကဆိုပါတယ်။ဗြိတိန်ဝန်ကြီးချုပ်မေးကပြင်သစ်ရွေးကောက်ပွဲအနိုင်ရသူမက်ခရွန်ကိုလိုက်လည်လဲလဲဂုဏ်ပြုစကားပြောကြားခဲ့ပြီးအကြောင်းအရာအများအပြားနဲ့ပတ်သက်ပြီးပူးတွဲလှုပ်ဆောင်သွားဖို့မျှော်လင့်နေတယ်လို့ဆိုပါတယ်။အလားတူစွာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအီမန်နွယ်မက်ခရွန်အနိုင်ရရှိမှုအတွက်ဂုဏ်ပြုစကားပြောကြားခဲ့ပြီးသူနဲ့အတူတကွလက်တွဲလှုပ်ဆောင်ဖို့မျှော်လင့်နေတယ်လို့ဆိုပါတယ်။အီမန်နွယ်မက်ခရွန်ဟာပြင်သစ်နိုင်ငံရဲ့နောက်တက်လာမယ့်သမ္မတအဖြစ်ကြီးမားတဲ့အောင်ပွဲတရရရှိခဲ့ခြင်းဖြစ်တယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးသားဖော်ပြထားပါတယ်။